မေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှနေထိုင်ကြတဲ့မြမအရေးတက်ကြွလှုပ်ရှားသူများနဲ့စုဖွဲ့ထားတဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုအင်အားစုအဖွဲ့ကတော့မြမနိုင်ငံမှာမကြာခင်ကျင်းပတော့မယ့်21ရာစုပင်လုံညီလာခံကိုထောက်ခံကြောင်းကြားတဲ့လှုပ်ရှားမှုတွေကိုကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းကိုတော့မက်ခွန်ညူကဆက်လက်ပြောပြမှာပါရှင်
သမရဦးထင်ကျော်ကဇူလိုင်လအစောပိုင်းမှာဖွဲ့စည်းပေးထားခဲ့တဲ့ငြိမ်းချမ်းရေးကော်မရှင်ဟာတနင်္ဂနွေလုံးအပြည့်ရစရေးသဘောတူညီချက် NCA ကိုအခြေခံပြီးအကောင့်ထဲဖို့ဆောင်ရွက်မဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုလာမယ့်ဩဂုတ်လစတုတ္ထဘက်မှာနောက်ဆုံးထားပြီးတော့ကျင်းပနိုင်ရေးဆောင်ရွက်နေပါတယ်။အခုလိုပြည်တွင်းမှာငြိမ်းချမ်းရေးကော်မရှင်ကငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်ကြိုးပမ်းဆောင်ရွက်နေတာနဲ့တစ်ချိန်တည်းမှာပဲပြည်ပရောက်မြမအရေးတက်ကြွလှုပ်ရှားသူတွေအနေနဲ့လည်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစီရေးဆောင်ရွက်နေတဲ့အစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုထောက်ခံပံ့ပိုးပေးနိုင်ဖို့ရည်ရွယ်ပြီး21ရာစုပင်လုံညီလာခံကိုအပြည့်အဝထောက်ခံကြောင်းထောက်ခံသူတွေရဲ့လက်မှတ်တွေကောက်ခံနေတာဖြစ်ပါတယ်။လက်မှတ်တွေကိုစုဆောင်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးအင်အားစုမှကမကထပြုဆောင်ရွက်နေတဲ့ကိုအောင်မြင့်ထွန်းကဒီလှုပ်ရှားမှုနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။
လက်မှတ်ကောက်ခံတဲ့သဘောထားကကျွန်တော်လက်မှတ်တွေရယူဖို့ထက်ကျွန်တော်တို့ပြည်သူတရလုံးကလက်ရှိအစိုးရနဲ့သတားရဲရှိတယ်ဆိုတဲ့အတန်ကိုကျွန်တော်ကထုတ်ပြန်တဲ့အဲဒီလိုမျိုးဒီအစိုးရနောက်ကနေကျွန်တော်တို့ဒီပြည်သူတရလုံးကသာဝရရက်တည်နေတဲ့ရက်တည်နေတဲ့ဆိုတော့ပြသခြင်းတဲ့သဘောပေါ်ကျွန်တော်ကဖော်ဆောင်တာဖြစ်ပါတယ်
။လက်မှတ်ကောက်ခံရမှာအွန်လိုင်းကနေပြီးတော့ပဲကောက်ခံသလားတခြားဘယ်နည်းလမ်းနဲ့ပေးပို့လို့ရနိုင်တယ်လဲဆိုတာကိုမင်းမြတ်တဲ့အခါမှာတော့ကိုအောင်မြင့်ထွန်းကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကလက်မှတ်ပေါင်းကတော့အွန်လိုင်းမှာတချို့ရတယ်။နောက်ကျွန်တော်တို့ဒီတိုင်းပိန်တဆင်းတွေကိုလိုက်ကောက်ဖို့ကျွန်တော်စူးစမ်းနေတယ်။ဆိုတော့တချို့ကအွန်လိုင်းမှာသူ့ကိုအထက်ထဲရှိတဲ့သူတွေလည်းရှိတယ်။အဲ့တော့ကျွန်တော်အပြင်ဘက်တွေကနေပြီးတော့ဖောင်နေနဲ့ထုတ်ဖို့လုပ်ထားကြတယ်။အခုကျွန်တော်တို့အားလုံးပေါင်းလက်မှတ်600ကျော်900ကျော်လောက်တော့လောလောဆယ်ရတာပါ။အဓိကကျွန်တော်တို့ကဒါတွေစုပြီးတော့စစ်တော်တွေကနေလုပ်နေလို့ကဒီတော့သူ့လုပ်နေလုပ်ငန်းစဉ်တွေမြန်နေစက်မြန်လာအောင်ဆိုတာဖြင့်သတိတရားနဲ့ပြည်ပြည်နဲ့အားလုံးပါဝင်တဲ့နေ့အထိအဲ့လိုမျိုးသွားနိုင်ဖို့အတွက်မှာကျွန်တော်တို့ကလည်းဒီပေါ်မှာဒီလက်မှတ်တွေပြည်ပြည်ပြည်ပြည်ချင်းကျွန်တော်ခေါက်ဆောင်မှဖြစ်တယ်
ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုအင်အားစုအဖွဲ့အစည်းကို21ရာစုပင်လုံညီလာခံကိုထောက်ခံကြောင်းအဆိုပြုလက်မှတ်တွေကို peacecampaignburma@gmail.com ကနေပြီးတော့လဲဆက်သွယ်ပေးပို့နိုင်ကြောင်းအဲ့ဒီအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီလှုပ်ရှားမှုမှာဩစတြေးလျဒိမတ်နယ်သာလန်ကနေဒါနဲ့အမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့မြမအရေးတက်ကြွလှုပ်ရှားသူတွေကပူးပေါင်းဆောင်ရွက်နေကြတာဖြစ်ပြီးဂျပန်နိုင်ငံရောက်မြမအတိုင်းဝိုင်းကလည်းဒီလှုပ်ရှားမှုမှာပူးပေါင်းဆောင်ရွက်ဖို့လာရောက်ဆက်သွယ်နေပြီဖြစ်ကြောင်းကိုအောင်မြင့်ထွန်းကပြောပါရစေ။